ဩစတြေးလျကာကွယ်ရေးဌာနရုံးနေမှာလုံခြုံရေးအတွက်တပ်ဆင်ထားတဲ့တရုတ်လုံ CCTV ကင်မရာတွေအပါအဝင်လုံခြုံရေးပစ္စည်းတွေကိုဖြုတ်ပစ်တော်မှာဖြစ်ပါတယ်။ဗြိတိန်နဲ့အမေရိကန်အစိုးရတွေကအလားတူဆုံးဖြတ်ချက်တွေချခဲ့ပြီးတဲ့နောက်မှာဩစတြေးလျကလည်းအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံလုံခြုံရေးအန်ဒီရှိမရှိသုံးသပ်ခဲ့ပြီးတဲ့နောက်အခုလိုအရေးယူဆောင်ရွက်မှုတွေလုပ်တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Richard Miles ကပြောပါတယ်။တရုတ်ကုမ္ပဏီ Hik Vision နဲ့ဒါဟွာတို့ကလုပ်ထုတ်လုပ်ပြီးဩစတြေးလျမှာကာကွယ်ရေးဌာနနိုင်ငံကြားရေးဝန်ကြီးဌာနပြည်ထောင်ရေးဌာနကုန်သွယ်ရေးဌာနစတဲ့အစိုးရရုံးတွေမှာတပ်ဆင်ထားတဲ့လုံခြုံရေးကင်မရာတွေစကားပြောဆက်တွေနဲ့ရုံးအဝင်ထွက်စစ်ဆေးတဲ့စက်တွေအပါအဝင်စုစုပေါင်း1000နီးပါးကိုဖြုတ်ပစ်မှာဖြစ်တယ်လို့ဆိုင်ဘာလုံခြုံရေးဆိုင်ရာအတိုက်ခံအမှ James Patterson ကပြောပါတယ်တရုတ်အစိုးရတချို့တဝက်ပိုင်ဆိုင်တဲ့ Hik Vision နဲ့ Dahua ကုမ္ပဏီတွေဟာထုတ်လုပ်တဲ့လုံခြုံရေးပစ္စည်းတွေကိုအစိုးရအဆောက်အအုံ200နီးပါးမှာတပ်ဆင်ထားတာတွေ့ရှိခဲ့တယ်လို့စစ်စစ်သိရှိခဲ့ရတာဖြစ်တဲ့ကြောင်းသူကပြောပါတယ်။ဩစတြေးလျအစိုးရရဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့တရုတ်အစိုးရကိုမေးမြန်းလာမှာတော့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရမောင်နှင်းကအမျိုးသားလုံခြုံရေးအတွက်အကြောင်းပြပြီးမှားယွင်းတဲ့တရုတ်ကုမ္ပဏီတွေအပေါ်ခွဲခြားဆက်ဆံတဲ့အနေနဲ့ဩစတြေးလျအစိုးရကအာဏာကိုအလွဲသုံးစားလုပ်တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းဝေဖန်ဖြေကြားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့အမျိုးသားဆက်သွယ်ရေးကွန်ရက်ကိုကာကွယ်တဲ့အနေနဲ့တရုတ်အခြေစိုက် Hik Vision နဲ့ဒါဟွာကုမ္ပဏီတို့အပါအဝင်တခြားတရုတ်ကုမ္ပဏီတွေထုတ်လုပ်တဲ့လုံခြုံရေးဆိုင်ရာလျှက်စစ်ပစ္စည်းတွေကိုအသုံးပြုခွင့်ပိတ်ပင်လိုက်ကြောင်းအမေရိကန်ကပြီးခဲ့တဲ့နိုဝင်ဘာလမှာဆုံးဖြတ်ခဲ့ပါတယ်။အလားတူပဲဗြိတိန်အစိုးရရုံးတွေမှာ Hik Vision ထုတ်လုပ်တဲ့လုံခြုံရေးဆိုင်ရာလျှက်စစ်ပစ္စည်းတွေတပ်ဆင်အသုံးပြုခွင့်ပိတ်ပင်ကြောင်းနိုဝင်ဘာလမှာဆုံးဖြတ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။